လေးရှားနိုင်ငံကလူ့ခွင့်ရေးအဖွဲ့တွေအတိုက်ခံအဖွဲ့အစည်းတွေနဲ့မလေးရှားအာဏာပိုင်အဖွဲ့အစည်းတွေကြားပြောနေကြတဲ့အချက်တခုကမြန်မာဒုက္ခသည်ပြဿနာဟာမလေးရှားရဲ့ဝင်တို့ဝင်ဘူးလားဆိုတဲ့အချက်ဖြစ်ပါတယ်။မလေးရှားရှေ့နေများကောင်စီရာရှေ့နေသူဖြစ်တဲ့ Miss Latifa Guria ကတော့မလေးရှားနိုင်ငံရဲ့ဝင်တို့ဝင်ဘူးမဟုတ်တယ်လို့အာဆီယံနိုင်ငံတွေရဲ့ဝင်တို့ဝင်ဘူးလည်းမဟုတ်ပါဘူးလို့ပြောပါတယ
်။ Frankly speaking, a refugee problem, it is not a Malaysian burden. It is an international duty.
ဘုံဘလင်းလင်းပြောရရင်မလေးရှားရဲ့ဝင်တို့ဝင်ဖို့မဟုတ်ပါဘူးနိုင်ငံတကာဝင်တို့ဝင်ဖို့တခုပါမလေးရှားနိုင်ငံဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနင်္ဂနွေမှုနိုင်ငံတကာအတိုင်းအဝိုင်းမှာထားအပ်တဲ့တာဝန်တရရှိပါတယ
် and ASEAN country have allowed country like Burma to be part of their thing so they have a duty to
do ASEAN နိုင်ငံတွေအတွက်လည်းတာဝန်ရှိပါတယ်ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံလိုနိုင်ငံမျိုးကိုအဖွဲ့အစည်းဝင်ခွင့်ပြုထားတဲ့အတွက်အဖွဲ့ဝင်နိုင်ငံရဲ့ဝင်တို့ဝင်ဖို့ကိုဖြည့်ဆင်းပေးရမှာဖြစ်ပါတယ်ငွေရေးကြေးမထောက်ပံ့နိုင်တဲ့အတွက်မြန်မာဒုက္ခသည်တွေကိုလက်မခံနိုင်ပါဘူးလို့အကြောင်းပြမယ်ဆိုရင်မခံလို့ပါဘူးတကယ်တမ်းဒုက္ခသည်တွေကိုလက်ခံကူညီကာကွယ်ထားမယ်ဆိုရင်နိုင်ငံတကာကဗန္ဒာယေးကူညီတွေဆိုတာရောက်လာမှာပါလို့ရှင်းနေ Miss Latifa ကပြောပါတယ
် First thing first they have to deal with the reality that this country hosts refugees you like it or not there is
ဒါကြောင့်ပထမကိစ္စပထမပြောရရင်အမှန်တရားကိုလက်ခံရပါမယ်တိုက်ကြိုက်မကြိုက်ကြိုက်မလေးရှားမှာဒုက္ခသည်တွေရောက်နေပါတယ်ဒုက္ခသည်ထောင်ပေါင်းချီရှိပါတယ်နိုင်ငံတကာအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့မလေးရှားမှာတာဝန်ရှိနေပါတယ်ဒါကတော့မလေးရှားရှေ့နေများကောင်စီကရှေ့နေ Miss Latifa Guria ပြောထားတာပါမြန်မာဒုက္ခသည်လူကုန်ကူးမှုပြဿနာဖြေရှင်းနိုင်ရေးအတွက်လှုံ့ဆော်ရမယ့်ပထမတစ်ချက်ကမလေးရှားအစိုးရကအပြည်ပြည်ဆိုင်ရာဒုက္ခသည်များသဘောတူစာချုပ် Convention 51ကိုလက်မှတ်ထိုးပြီးမြန်မာဒုက္ခသည်တွေကိုတရားဝင်အသိမှတ်ပြုဆက်ဆံဖို့ပါလို့မလေးရှားတိုက်ခိုက်အဖွဲ့အစည်းနဲ့လူခွင့်ရေးအဖွဲ့အစည်းတွေကပြောကြပါတယ်။ဒီအကြောင်းတွေကိုပြီးခဲ့တဲ့အပိုင်းဆက်တင်မှာတင်ပြခဲ့ပါတယ်။ဒုတိယလှုပ်ဆောင်ရမယ့်အချက်ကတော့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်တရထွန်းကားလာဖို့အတွက်ဒေသတွင်းနိုင်ငံတွေကဝိုင်းဝန်းကြိုးပမ်းပေးကြဖို့လို့ဆိုပါတယ်။မလေးရှားတိုက်ခိုက်ပါတီကြီးတစ်ခုဖြစ်တဲ့ပြည်သူ့တရားမျှတရေးပါတီ People Justice Party ကလွှတ်တော်အမတ်တစ်ဦးဖြစ်တဲ့ Mr. Tian Chua ကဒီပြဿနာဟာဒေသဆိုင်ရာပြဿနာတစ်ခုဖြစ်ပြီးဒီပြဿနာကိုဖြေရှင်းဖို့ဆိုရင်ဒေသတွင်းနိုင်ငံတွေအားလုံးပူးပေါင်းလှုပ်ဆောင်ရမယ့်ကိစ္စလို့ပြောပါတယ်။ဒုက္ခသည်တွေရဲ့သဘောတဘာဝကမူရင်းမိခင်နိုင်ငံမှာနိုင်ငံရေးအကျပ်တဲကြောင့်ထွက်ပြေးလာကြတာဖြစ်ပြီးအဲ့ဒီမိခင်နိုင်ငံမှာနိုင်ငံရေးမပြေလည်သေးသေး၍ပြည်ပကိုအကြောင်းမျိုးမျိုးရှာထွက်နေတာဟာဓမ္မတာပါလို့မစ္စတာချောကပြောပါတယ်။မြန်မာပြည်ကဆင်းရဲလို့စီးပွားရေးအရထွက်ပြေးတယ်ဆိုရင်လည်းတခြားပို့ပြီးတော့ဆင်းရဲတဲ့လာအိုလိုနိုင်ငံမျိုးမှာပြည်သူတွေကဘာကြောင့်ထွက်မပြေးကြလဲဆိုတာစဉ်းစားရမှာပါလို့မစ္စတာတီယန်ချောကပြောပါတယ်။ဒါကြောင့်မြန်မာဒုက္ခသည်ပြဿနာဟာယာယီပြဿနာတရက်သာဖြစ်ပါတယ်။ဒါပေမဲ့အနည်းဆုံးအာဆီယံနိုင်ငံတွေကလှုပ်ပေးရမယ့်တာဝန်ကဒုက္ခသည်တွေအပေါ်ဘယ်လိုဆက်ဆံမလဲဆိုတဲ့စံနှုန်းသတ်မှတ်ချက်ကိုချမှတ်ကူညီပေးဖို့ပါ။ဒါမှသာဒီဒုက္ခသည်တွေကိုနှိပ်စက်တာအခွင့်ကောင်းယူတာမျိုးတွေကာကွယ်နိုင်မှာဖြစ်ပါတယ်
။ So the role for members of parliament, sure as NGOs, is very important to raise this consciousness and to
ဒါကြောင့်မို့ဒုက္ခသည်တွေအရေးမီးမောင်းထိုးပြဖို့ပါလီမန်အမတ်တွေလူ့ခွင့်ရေးအဖွဲ့တွေကဆက်ပြီးတောင်းဆိုနေဖို့အရေးကြီးပါတယ်လို့မစ္စတာချွာကပြောသွားပါတယ်။မလေးရှားတိုက်ခိုက်အမတ်တွေအနေနဲ့ဒီပြဿနာကိုပါလီမန်မှာအမြဲတမ်းပြောနေမှာပါလို့လည်း RFA နဲ့တွေ့ဆုံမေးမြန်းစင်မှာပြောကြပါတယ်။ကလန်းပြည်နယ်အမတ်မစ္စတာချားဆန်ဒီယာဂိုကတော့အရင်ဝန်ကြီးချုပ်မစ္စတာအဗ်ဒူလာဘာဒဝီလက်ထက်ကဖွဲ့စည်းစစ်ဆေးခဲ့တယ်ဆိုတဲ့လူမောင်ခိုကူးမှုမှာမလေးအာဏာပိုင်တွေပါမပါစုံစမ်းရေးကော်မတီဟာယုံကြည်လက်ခံနိုင်စရာမရှိတဲ့အတွက်မြန်မာဒုက္ခသည်လူကုန်ကူးမှုပြဿနာကိုလွတ်တော်မှာဆက်ပြီးတောင်းဆိုသွားမယ်လို့ RFA နဲ့တွေ့ဆုံမေးမြန်းစင်မှာပြောကြပါတယ
် Trafficking of people, violating dignity of people, violating the rights of men and women whether they are Malaysians or anybody else
လူမောင်ကိုကူးတယ်လူသိက္ခာကိုကြောက်အောင်ပြုလုပ်တယ်ဆိုတာလူခွင့်ရချိုးဖောက်မှုတရားဖြစ်ပြီးဒါဟာရာဇဝတ်မှုလည်းမြောက်ပါတယ်ဒါကြောင့်ကျွန်တော်တို့အတိုက်ခံအမှတ်တွေသာမဟုတ်ပါဘူးမလေးရှားအစိုးရအာဏာပိုင်အဖွဲ့အသီးသီးမှလည်းတာဝန်ရှိပါတယ်အဲဒါတော့ကလန်းပါလီမန်အမတ်မစ္စတာဆန်ဒီယာကိုပြောသွားတာပါမလေးရှားနိုင်ငံပြည်နယ်ကျွန်းမှာသတင်းသုံးနေတဲ့ပြည်နယ်ဆရာတော်ကြီးဥပညာဝန်သားကလည်းအခုကာလဟာမြန်မာတွေအတွက်ဆိုးဝါးတဲ့ခေတ်ကာလတည်းပဲလို့မိန့်ကြားပါတယ်။ဆရာတော်ကြီးကဒုက္ခသည်ပြဿနာရဲ့ယောဂအရင်းကိုအရင်ကူရမှာဖြစ်ကြောင်းဒုက္ခသည်ဆိုတာမြန်မာနိုင်ငံရေးမတည်ငြိမ်မှုရဲ့ပြဿနာအဖျားသာဖြစ်ကြောင်း RFA ကိုမိန့်ကြားပါတယ်။မလေးရှားရောက်မြန်မာအရေးကိုကူညီဆောင်ရွက်ပေးနေတဲ့မြန်မာအလုံသမားအခွင့်အရေးကာကွယ်စောင့်ရှောက်ရေးကော်မတီ BWRPC ကကိုကျော်ထူအောင်ကတော့ဒုက္ခသည်လူကုန်ကူးမှုဆိုတာမြန်မာနိုင်ငံမှာဒီမိုကရေစီစနစ်တရမထူထောင်နိုင်မချင်းဆက်ပြီးတော့ရှိနေအောင်မှာပါလို့ RFA နဲ့တွေ့ဆုံမေးမြန်းစင်မှာပြောပြပါတယ
်။လူမောင်ခိုလုပ်ငန်းအနေနဲ့ကတော့အများအားပုံမှန်လေပတ်နေတာပဲသူကတော့ကျွန်တော်တို့ဗမာလူမျိုးတွေရှိနေတဲ့၍ဗမာပြည်မှာအပြောင်းလဲမဖြစ်သေးတဲ့၍ဒီလူမောင်ခိုလုပ်ငန်းကတော့ရှိနေမှာပဲ
။တင်နာကဏိတအဖွဲ့ကြီးကိုဦးဆောင်ရင် မလေးရှားနိုင်ငံမှာလူခွေတိုးတက်လာဖို့ဆောင်ရွက်နေတဲ့ဒေါက်တာအိုင်ရန်ဖာနန်ဒက်စ်ကတော့ဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့မြန်မာစစ်အစိုးရခေါင်းဆောင်တွေကိုလည်းပန်ကြားကြင်ပါတယ်လို့ပြောပါတယ
်The process and the road to democracy must move rapidly
ဒီလိုတွေပေါ်ဖိနှိပ်အုပ်ချုပ်မှုတွေရပ်ပါဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်အမြန်သွားပါမြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပြီးဒီမိုကရေစီစနစ်တရတည်ဆောက်ပေးဖို့ပြောကြားလိုပါတယ
် To ASEAN and to all governments that we have not made enough effort to move this agenda forward
ASEAN နဲ့ကမ္ဘာနိုင်ငံအများပြားကိုလည်းတောင်းပန်ကြပါတယ်နိုင်ငံတကာအစိုးရတွေအနေနဲ့မြန်မာစစ်အစိုးရရှေ့ကိုတိုးဆောင်ရွက်လာဖို့ပြောနေုံနဲ့မလုံလောက်ပါဘူးဝိုင်းဝန်းပြောနေတာနဲ့အချိန်ကုန်ပြီးမြန်မာပြည်သူတွေရဲ့အသက်သွေးတွေကျွေးတွေပေးဆက်နေရပါတယ်ဒီအချိန်ဟာမြန်မာအစိုးရကိုဝိုင်းပြီးတော့ဒီမိုကရေစီလမ်းကြောင်းပေါ်ရှောက်ဖို့အရေးယူဖြောင်းဖြားချိန်တန်ပါပြီလို့ဒေါက်တာအိုင်ရင်ကပြောသွားတာပါအဲ့ဒါတွေကတော့မလေးရှားရောက်မြန်မာဒုက္ခသည်တွေထိုင်းမြန်မာနယ်စပ်လူအယောင်းဝယ်လုပ်သူတွေရဲ့သားကောင်ပြတဲ့အကြောင်းတွေကို RFB ကမလေးရှားနိုင်ငံကိုကွန်ဆင်သွားရောက်ပြီးနောက်ဆုံးပိုင်းအနေနဲ့လေ့လာစုစည်းတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ